အီဂျစ်နိုင်ငံတွင်ခရီးယံဘုရားကျောင်းတစ်ခုဒီကနေ့ပောက်ကွဲမှုဖြစ်တာကြောင့်လူ40နီးပါးတေဆုံးပြီးဒါဇင်နဲ့ချီထဏ်ရာရပါတယ်။အီဂျစ်ကော့ပတစ်ခရီးယံတို့ဒီကနေ့ခြောက်ရောက်တဲ့ဘာသာရေးအထွတ်အမြတ်တွေတစ်ခုဖြစ်တဲ့ Palm Sunday ကျင်းပနေ့ချိန်မှာအခုလိုပောက်ကွဲမှုတွေဖြစ်ခဲ့တာပါ။တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ Islamic အစွန်းရောက် IS အဖွဲ့ကပြောဆိုပါတယ်။ပထမပောက်ကွဲမှုကတော့မြို့တော်ကိုင်ရိုရဲ့မြောက်ဖက်တန်တာမြို့မှာဖြစ်ခဲ့ပြီးအနည်းဆုံးလူ28ဦးသေဆုံးပါတယ်။နိုင်ပိုင်းအချာမှာတော့ Alexandria မြို့ကခရီးယံဘုရားကျောင်းမှာပောက်ကွဲမှုဖြစ်ပြီးအနည်းဆုံး12ဦးသေဆုံးခဲ့ရပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာဖြစ်ခဲ့တဲ့ပောက်ကွဲမှုတွေပြီးအီဂျစ်ခရီးယံနေနဲ့စီးလုံးညီညွတ်မှုရှိတာကိုပြသဖို့အတွက် Roman Catholic သာသနာပိုင်ပုပ်ယဟန်မင်းကြီး Francis လည်းဒီလအတွင်းမှာပဲကိုင်ရိုမြို့တော်ကိုကြွားချီဖို့အစီအစဉ်ထားပါတယ်။အီဂျစ်လူရည်ရဲ့တစ်ဆယ်ရာခိုင်နှုန်းကခရီးယံနေဖြစ်ပြီးအစ္စလာမ်ရဲ့အစွန်းရောက်တွေရဲ့ထိပါတိုက်ခိုက်မှုတွေနဲ့အချင်းချင်းကြုံတွေ့နေရတာဖြစ်ပါတယ်။